လွန်ခဲ့တဲ့10နှစ်အတွင်းအမေရိကန်ပြည်အောင်စုမှာလာရောက်အခြေချနေထိုင်သူမြန်မာနိုင်ငံသားဥယျာဟာ 36,000 နီးပါးရှိပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဒေသမှာဆိုရင်ထောင်ထဲချီတဲ့မြန်မာပြည်သားတွေအခြေချနေထိုင်ကြပါတယ်။သူတို့တွေဟာအမိမြန်မာပြည်မှာဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ရှုတဲ့ခြေလှမ်းတွေကိုတွေ့မြင်ခဲ့ကြရပြီးမွေးစားမိခင်နိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဒီနှစ်ရွေးကောက်ပွဲမှာလည်းဒီမိုကရေစီရေးလေးကျင့်တဲ့အနေနဲ့ပါဝင်ဆင်နွှဲကြဖို့ပြင်ဆင်နေကြပါတယ်။ VOA သတင်းတော့ Michael Sullivan သတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကပြောပြပေးမှာပါ
။ California ပြည်နယ် San Francisco မြို့အနီးမှာရှိတဲ့ American နိုင်ငံသားခံယူဖို့ပြင်ဆင်တဲ့တင်တန်းမှာတင်တန်းတက်နေသူတဦးဖြစ်တဲ့ဒေါ်ကျင်တန်းကဒီနိုင်ငံရဲ့အခြေအနေနဲ့အနှစ်90စစ်အစိုးရအုပ်ချုပ်မှုအောက်မှာရှိခဲ့တဲ့မြန်မာပြည်ရဲ့အခြေအနေကွာခြားမှုကိုအခုတို့ထောက်ပြလိုက်ပါတယ
် So many things
လွတ်လပ်မှုမရှိတာကတော့နေရာတကာမှာပါပဲတဲ့ကျမကလွတ်လပ်မှုကိုလိုချင်လို့ဒီနိုင်ငံကိုလာခဲ့တာပါလို့ပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာပြည်သားတွေကြားမှာတော့အမေရိကန်နိုင်ငံသားကြီးဝန်ကြီးဟောင်း Hillary Clinton ဟာရေပန်းစားပြီးလူကြိုက်များလာပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အတိုက်ခံဘဝတုန်းက Hillary Clinton ကထောက်ခံခဲ့တာကိုအတိအမှတ်ပြုနေကြစေဖြစ်ပါတယ်လို့ကိုထက်ဝင်းကအခုလိုပြောပါတယ
် I think it would be very helpful
မြန်မာပြည်အကြောင်းကောင်းကောင်းသိတဲ့သူတယောက် American သမ္မတဖြစ်ရင်တော့တိတ်အထောက်ကူဖြစ်မယ်လို့ကျွန်တော်ယူဆတာပါပဲ
ကယ်လီဖိုးနီးယားပြည်နယ်မှာနှစ်စဉ်ကျင်းပတဲ့မြန်မာရုပ်ရှင်ပွဲတော်ကတော့မြန်မာပြည်သားတွေစုစုဝေးဝေးတွေ့ဆုံကြပြီးမြန်မာပြည်ရဲ့နိုင်ငံရေးဖြစ်ထွန်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနိုင်ကြတဲ့ပွဲတစ်ပွဲဖြစ်ပါတယ်။ဒီပွဲတော်ကိုတက်ရောက်လာတဲ့လူမှုရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့နာမည်ကျော်ရုပ်ရှင်မင်းသားဒါရိုက်တာကျော်သူဟာဆိုရင်စစ်အစိုးရအဆက်ဆက်စင်စာအပိတ်ခံခဲ့ရသူဖြစ်ပါတယ်
။စိတ်ဆုံးမှုရှားတဲ့အနေကြောင့်ခဲခဲရက်ခဲရတဲ့ဟာအဲ့တော့အခုအစိုးရအပြောင်းအလဲဖြစ်တဲ့အချိန်မှာတချို့နကူချီရဲ့ဒီဆိုရဟောင်းရဲ့ဒီလောကမှာတူရဲ့အဆက်နွယ်တွေရှိနေတယ်ဒါတွေကိုလည်းတော့ပြပြတတ်တာလုံးမရမှာဒါဥပဒေနဲ့ပဲထိန်းချုပ်မှရမှာမှန်ကန်တဲ့ဥပဒေမျက်နှာမလိုက်တဲ့ဥပဒေနဲ့ထိန်းချုပ်မှပဲရမှာပ
ါအမိမြေမှာဒီဒီမကပိုးပြီးဒီမိုကရေစီရဲ့အပြောင်းအလဲတွေကိုတွေ့ကျင်ကြသလိုလာမယ့်အမေရိကန်ရွေးကောက်ပွဲကိုလည်းမျှော်လင့်ချက်တွေနဲ့အတူစိုးရိမ်မှုတွေလည်းရှိနေကြပါတယ်တဲ့အမေရိကန်နိုင်ငံကြီးအတွက်လည်းရင်လေးနေကြသူတွေရှိတယ်လို့မတ်ဖြူဖြူလှိုင်းကအခုလိုပြောပါတယ
် Donald Trump reminds me of a military style
ဒီမှာတော့ Hillary Clinton ကိုထောက်ခံပါပါမြန်မာပြည်လိုနိုင်ငံမျိုးကလာတာဆိုတော့ Donald Trump ဟာစစ်အစိုးရပုံစံမျိုးကိုပြန်ပြောင်းသတိပေးတယ်လို့ဖြစ်နေတယ်လို့ကျွန်မယူဆပါတယ်။အဲ့လိုဖြစ်မျိုးတော့ပြန်မသွားချင်ပါဘူး
။မြန်မာအတိုင်းဝိုင်းအနေနဲ့ American ရွေးကောက်ပွဲမှာတည်ပြည်သားသာအပြောင်းအလဲကြီးဖြစ်အောင်မဲပေးနိုင်တဲ့သူဥယျာဉ်တိတ်မများလာပါဘူး။ဒါပေမဲ့လည်း American ပြည်ထောင်စုရောက်မြန်မာပြည်သားတွေဟာ American လူနေမှုဘဝနဲ့နိုင်ငံရေးမှာတက်တက်ကြွကြွပါဝင်လှုပ်ရှားနေကြတာဖြစ်ပါတယ်ရှင်။